ပါပါရှင်အခုဘက်မှာ2012လေယာဉ်ဥပဒေနဲ့ညီညွတ်ချင်းမရှိပဲထုတ်ပေးထားတဲ့ပုံစံခွန်လေးကိုတေးချပြန်လဲစစ်စစ်တင်တဲ့အကြောင်းဆွေးနွေးသွားပါမယ်ပုံစံခွန်ဆိုတဲ့လေယာဉ်လောက်ကန်ခွင့်လက်မှတ်ကိုတောင်သူတွေရှောက်ထားတဲ့အခါကြေးရအုပ်ချုပ်ရေးမှုရုံးမှာပုံစံတစ်ကိုအရင်ရှောက်ရမှာဖြစ်ပါတယ်အဲ့ဒီအခါဘယ်သူကတော့ဒီလေယာဉ်ကိုပုံစံခွန်လာရှောက်ပြီး ကန့်ကွက်လိုသူရှိရင်တလအတွင်းဆောင်ရွက်ဖို့ကြေညာချက်ထုတ်ပြီးအများမြင်သာတဲ့နေရာမှာအတိပေးကတ်ထားပေးရပါတယ်ကန့်ကွက်သူမရှိမှပုံစံ၃ပုံစံ၅စတာတွေနဲ့အစဉ်အဆက်ဆောင်ရွက်ပြီးမြို့နယ်လေယာဉ်ရေးစီမံခန့်ခွဲရေးနဲ့စည်ရင်းအင်းဌာနကနေပုံစံခွန်ထုတ်ပေးရတာဖြစ်ပါတယ်တိရိစ္ဆာန်လေယာဉ်ပြဿနာတွေထဲမှာစီမံကိန်းမလုပ်ဖြစ်လို့စီကံပြတ်ထဲဝင်နေတဲ့ လေယာဉ်တွေကိုမူလတောင်သူတွေကပြန်လုတ်ကင်ခွင့်ရမယ်လေယာဉ်တွေသိမ်းပြဿနာတွေလည်းအများကြီးရှိနေပါတယ်အဲ့ဒီလိုပြန်စွန့်လွတ်ရမယ်လေယာဉ်တွေကိုပုံစံတစ်လျှောက်ပြီးကန့်ကွက်သူရှိရင်ကန့်ကွက်နိုင်တယ်လို့အသေးလေးကြေညာလိုက်ရင်မူလတောင်သူတွေကပုံစံကိုရှောက်လာသူကိုလေယာဉ်ပြန်ဆိုင်ခွင့်ပုံစံထုတ်မပေးဖို့တားမြစ်ကြမှာဖြစ်ပါတယ် အဲ့ဒီအခြေအနေတွေကိုမရောက်ခဲ့ပဲတချို့ပုံစံကွန်ထုတ်ယူသူတွေဟာအမှန်တကယ်လိုအပ်ချက်ဖြစ်တဲ့ကြေးရွာအုပ်ချုပ်ရေးမှုရုံးမှာပုံစံတေးရှောက်တာမရှိပဲနိုင်ငံတော်ကထုတ်ပြန်ထားတဲ့2012လေယာဉ်ဥပဒေကိုကျော်လွန်ပြီးပုံစံကွန်ထုတ်ယူထားတာတွေရှိနေပါတယ်အဲ့ဒီလိုမူလတောင်သူတွေမသိပဲနီလန်းအမျိုးမျိုးနဲ့ပုံစံကွန်ထုတ်ယူထားပြီးမူလတောင်သူတွေကိုပိုင်းနှက်ကျူးလွန်မှုနဲ့တရားစွဲဆ ပုံစံကုန်ပြပြီးတရားစွဲဆိုခံထားရတဲ့သိန်းဆဲလျာမြေအမှုတွေကိုကြည့်ရင်တနင်္သာရီတိုင်းကော့တောင်းမြို့နယ်ခုနှစ်မိုင်ချောင်းဝရွာမှာမူလာတောင်သူမတိပဲဥယျာဉ်ချမ်းမြေရှိအေကားကန့်ကိုပုံစံကုန်ထုတ်ယူထားတဲ့သူကသူ့ပိုင်ဆိုင်တဲ့ဥယျာဉ်မြေတွေဖြစ်တာကြောင့်မူလာတောင်သူကိုဖယ်ပေးဖို့နှစ်ကြိမ်တိုင်တိုင်းတရားစွဲထားတဲ့ကိစ္စတစ်ခုရှိနေပါတယ်မန္တလေးတိုင်းပြည်ဦးလွင်မြို့နယ 96မှာလယ်အမြေဧကတရာခန့်ကိုတက်မတော်အုပ်ချုပ်ရေးနှင့်အကူအတက်တင်လန်းချောင်းနဲ့စိုက်ပျိုးရေးဝန်ကြီးဌာနကနှုတ်မိတ်နဲ့သိမ်းယူခဲ့ပါတယ်။အခုနှစ်မှာတော့စီမံကိန်းအကောင့်ထဲပေါ်မထားတဲ့ယာမြေပေါ်မှာတောင်သူ6ဦးကဝင်ရောက်စိုက်ပျိုးတဲ့အတွေ့ပုံစံခွန်ပြပြီးတစ်ဖက်ကတရားစွဲဆိုထားတယ်လို့သိရပါတယ်။မကွေးတိုင်းမင်းတို့မြို့နယ်အင်းလေကုန်းကြီးရွာမှာဓမ္မဦးချတောင်သူထံကမြို့နယ်စိမ့်လန်းစုပြေးရေးစီမံကိန်းအတွေ့ယာမြေ၄ဧကခန့်ကို1961မှာမြို့နယ်ရဲတပ်ဖွဲ့ကသိမ်းယူခဲ့ပါတယ်။စီမံကိန်းပြတ်ပြီးနောက်ပိုင်းမှာမူလတောင်သူကိုပြန်မပေးဘဲမြို့နယ်ရဲတပ်ဖွဲ့ကနေ2013ခုနှစ်မှာမူလပိုင်ရှင်မသိဘဲပုံစံကွန်လျှောက်ယူထားမှုရှိခဲ့တယ်လို့သိရပါတယ်။မန္တလေးတိုင်းကြောက်ဆယ်မြို့စုလေကုန်းရွာမှာလည်းမူလတောင်သူတွေစိုက်ပျိုးလုပ်ကိုင်နေတဲ့ယာမြေတွေကို1992မှာတလိ္ဆန်မွေးမြူရေးနဲ့ကုသရေးဌာနကနေစကြက်မြေလှုပ်ဖို့အကြောင်းပြချက်နဲ့ဧက200ကျော်ကိုနှုတ်မိတ်နဲ့သိမ်းခဲ့ပါတယ်။အဲ့ဒီလေယာမြေတွေကိုမြို့နယ်ထွေအုပ်က25ဧကခရိုင်ထွေအုပ်က25ဧကကြမ်းခိုင်ရေးပါတီကဧက150ကြမ်းဧက20ကျော်ကိုတလိ္ဆန်မွေးမြူရေးနဲ့ကုသရေးဌာနကနေတောင်သူအချို့ကိုသီးစားချခဲ့တယ်လို့စိုက်ပျိုးရေးလုပ်မဲ့နိုင်ငံသားတွေကိုပါငှားရမ်းခဲ့တယ်လို့သိရပါတယ်။အခုတင်မှာတော့စားစရာမရှိတဲ့မြေသိမ်းခံမူလတောင်သူတွေကဝင်ရောက်စိုက်ပျိုးလုပ်ကင်ကြတာကြောင့်ကြမ်းခိုင်ရေးပါတီနဲ့ထွေအုပ်တို့ကနေပုံစံခွန်ပြပြီးတောင်သူ26ဦးကိုတရားစွဲဆိုထားတယ်လို့သိရပါတယ်။အဲ့ဒီလိုပဲမူလတောင်သူတွေမသိဘဲတစ်ဖက်ကပုံစံခွန်ထုတ်ယူထားပြီးတရားစွဲခံနေရတဲ့တောင်သူတွေရှိနေတဲ့အကြောင်းကိုတောင်သူအရေးဆောင်ရွက်သူကြောက်စဲမျိုးမှကိုဆိုတီဟာကအခုလိုပြောပါတယ်
။သမန္တကြီးရပါဆိုရင်တောင်သူပိုင်းဒီက400ကျော်ဘူးပေါ့။ကျန်းခိုင်ရေးပါတီကနေပုံစံကိုထုတ်ကြပါတော့။ပထမဦးဆုံးမူလဖြစ်တာတော့ဒီလိုကကျွန်တော်တို့ ဒီကြီးတွေကိုတင်းလာတော့သိပ္ပံနေဒီယာဝန်ဆောင်တာနေပြီးစီမံခန့်ကြီး2004မှာတင်းလိုက်ပြီးတော့2010မှာရေကောက်ကလေးပြီးတော့တက်ငါးပါတီကိုတင်းငါးစင်းနဲ့လွှဲပြောင်းလိုက်အဲ့လိုလွှဲပြောင်းပြီးတဲ့ခါဒီကိုတောင်းပြီးတော့တစ်ဆင့်တစ်ဆိုင်ကန့်ကွက်ခဲ့တယ်ဒီလိုကန့်ကွက်နေတဲ့အချိန်ကပြီးတော့တောင်းတူလေးမကြည့်ဘဲနဲ့တက်ငါးပါတီကိုဧကတရ50တိရထဲနဲ့ပေါ်သာဆောင်ထုတ်ပြီးတဲ့ကျန်တဲ့မြေတွေကိုတော်ရိုင်းကြီးဖြစ်နေ30လုတ်ပိုင်ခွင့်နဲ့ပြီးတယ်အဲ့တော့ဒီဟာတွေကနီးလမ်းမချဘဲနဲ့ထုတ်ထားတဲ့ပုံမှန်ခေါ်နေနဲ့ရယူထားသလိုမူလားတောင်းတူတွေကတော့အခုတက်ငါးပါတီကအချိန်ချင်းတရားစွဲတဲ့ခါဒီဖြစ်လာတယ်လူချစ်တဲ့တောင်းရင်ကပုံစံကုန်တွေကိုပန်းရင်းထုတ်ပြီးတာတွေကိုမချက်သိဘူးတကယ်ဒီတောင်းသူတွေကအခုလိုပဲပြားဆဲခံရတာပေါ့ကျွန်တော်တို့
အဲ့ဒီလိုတိမ့်ဆဲလက်ရမြေအမှုတွေမှာမူလတောင်းသူတွေကိုပုံစံကုန်ထုတ်ပြပြီးပိုင်းနဲ့ကျူးတွေနဲ့တရားဆွဲဆိုတဲ့အမှုတွေများလာတဲ့အတွက်ပုံစံကုန်တွေကိုသတ်မှတ်စည်းကမ်းနဲ့အညီထုတ်ယူခဲ့တာလားဆိုတာကိုပြန်လည်စမ်းစစ်ဖို့လိုအပ်နေပြီဖြစ်ပါတယ်။ဒါကြောင့်သက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့2012လေယာဉ်မြေဥပဒေနဲ့မညီပဲထောက်ပေးထားတဲ့ပုံစံခွန်တွေကိုတိတ်တိတ်ချာချာပြန်လဲစစ်စစ်ပြီးဥပဒေမဲ့လောက်ကင်ထားတဲ့ပုံစံခွန်တွေကိုအမြန်ဆုံးဖျက်သိမ်းပစ်ဖို့လိုအပ်ပါမယ်။ဒါမှလည်းဥပဒေနဲ့မညီပဲရယူထားတဲ့ပုံစံခွန်တွေနဲ့တရားစွဲဆိုခံနေရတဲ့တောင်သူတွေအငင်းပွားနေတဲ့လေယာဉ်မြေသိမ်းပြဿနာတွေကိုပြေလည်အောင်ဖြေရှင်းနိုင်မှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်။ယေရှုတင်ပါတယ်ရှင်ကျမခင်မျိုးတွေပါ